ကျွန်တော်နိုင်ကုန်းအိမ်ပါ ကရင်ပြည်နယ်ဖာပေါ်မြို့နယ်နဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ကရင်ယူတပ်မဟာ၅တပ်မ၃တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားနေသလိုစိုက်ပွဲကြောင့်အရသားတွေထိခိုက်ပြီးရရွာကနေတိမ်းဆောင်နေရတာပါမနေ့ကဖာပေါ်မြို့နယ်မဲဝံကြီးရွာဘက်မှာကရင်ယူတပ်မဟာ၅နဲ့တပ်မတော်တို့ကြားစိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မဟာ၅ပြောခွင့်ရပဒုမန်းမ
်ဟိုက်ပွဲဖြစ်တယ်ပေါ့နော်မစစ်တပ်ဘက်ကပူကြီးကြောင်းရဲ့ရွာသားဒီကိုခံကြုတ်လုပ်ခဲ့တယ်ပေါ့နော်ဒီပုံကြောင်းကြီးများမှာပဲသူတက်တဲ့ကိုငွေလို့ပြီးတော့မှအဲ့တော့ငယ်ငယ်ဖြစ်တယ်လို့ပြောလို့ရတယ်ဗျာ။အဲ့မှာပဲဒီမစတတ်တာလည်းနဲ့ကြီးတွေကိုအရင်ပုံကြံတိုင်းတော့ကြားရမှာရောပြင်မှာရောလည်းနဲ့ကြီးကိုရန်တန်းပြစ်ခတ်မှုတွေသုတ်တာလည်းခါကြတော့ကျွန်တော်တို့ခရင်းငယ်တူကြီးကပုံမှာဒီအကြိုက်ဆံရရရှိကြရတယ်
။မဲဝိုင်ကြေးရွာမှာစစကန်းချတာတဲ့မြန်မာစစ်တပ်စကန်းကို KNU ဘက်ကလာရောက်ပြစ်ခတ်လို့ဒီတိုက်ပွဲတွင်ခရင်းငယ်တူဆိုင်ရန်ရရှိခဲ့ကြောင်းဘာပေါ်တိရကံစောဟဲကြီးကပြောပါတယ
်။မင်းကထားပြတော့ရှိတယ်ဆိုပြန်နေပါ။ငါကမဝင်ရောလေ။ဘူးကနေနန်းဖြစ်တယ်။အဲ့ဒါကလေးကြောက်ကြည့်သွားတာလေ။ငါတော့ရှက်မှန်တာပေါ့။ဒီကသားပြတော့ကြီးကကိုပြောမဲောရောမတော့ရမရှိတော့ပဲ။သူကပတ်ဖို့ကြည့်ရတယ်လက်ကြည့်နေတယ်ပေါ့။ဦးရဲ့နှဖောင်ကြောက်ကြည့်တယ်ပြောတယ
်။ဒီလစမ်းပိုင်းကနေစတင်လာတဲ့တိုက်ပွဲကြောင့်မဲဝိုင်းဒီရကရွာသားထောင်ကျော်စစ်ဘေးသိမ်းချောင်နေရတယ်လို့သူကဆိုပါတယ်။စစ်ချောင်ရွာသားတွေဟာနိဆိုင်ရရွာပြင်ဘာပေါ်မြို့မုံကြီးနယ်ဘီလင်းမြို့နယ်ဘက်သိမ်းချောင်နေကြပါတယ်။ဘာပေါ်တည်တာပဲစီးတွေ့မှုအခြေအနေကိုမသိရသေးပေမဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မတော်သားဖွဲ့တို့ဒီအပိုင်းတွင်စီးတွေ့စိုက်ပွဲဖြစ်ပွားတာရှိတယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်
။စနေရနေ့မှာပဲဘူတဲဘက်မှာတော့ကျွန်တော်တို့စစ်စင်ကြီးဒေသဖွဲ့သူကြီးဆန်းရှိတယ်။အဲဒီလမ်းကိုပြင်ထိန်လုပ်နေတဲ့ကျွန်တော်တို့စီအင်ဂျင်နီယာတပ်ဖွဲ့တွေကိုအားလုံးပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်တို့ဘက်ကတယောက်ခံရရှိသွားတဲ့ဖြစ်စဉ်တွေရှိတယ်။ဒေသခွင့်ပြေးလမ်းပြုတ်ရင်ထိန်သိမ်းလုပ်တယ်ဆိုတာလည်းဒါနှစ်တိုင်းလုပ်နေကြအလုပ်တွေပါ
။ကြောက်ကြီးမြို့နယ်မူတဲကျေးရွာဖက်တိုက်ပွဲကြောင့်ကျော်သား600ကျော်နေရာကနေတင်းချောင်နေရတယ်လို့ဒေသခံစောစိုးမြင့်ကပြောပါတယ
်။အဲဒီတိုက်ပွဲတွေကြားမှာခွေတဲ့အုပ်စုတွေကကျေးရွာတွေကတော့အခုစကောတဲ့တက်ကိုကြီးနေရွာကတော့မရှိတော့ဘူးပြေးကုန်ပြီ။ဆရာပါဝင်ကြရရှိတယ်။ညီစရာအဲ့တိုးရတောင်းနေမှာပဲ။နည်းနည်းလွတ်မဲ့နေရာတော့ကိုပဲစောင့်နေတာပေါ့နော်
။2020နှစ်ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်စန်းဇန်နဝါရီလ၄ရက်နေ့မှာညောင်လေးပင်ခရိုင်မိုးမြို့နယ်နဲ့ကြောက်ကြီးမြို့နယ်ခဲတဲ့ကျေးရွာအုပ်စုတွေမှာလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မဟာသုံးတပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်မတော်အနေနဲ့ KNU တပ်မဟာ၅တပ်မဟာသုံးစီရဘက်စစ်စီရေးကလမ်းဖောက်နေအောင်မယ်ဆိုရင်စိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ KNU တပ်မဟာ၅ပြောခွင့်ရဘူးမမန်းကဆိုပါတယ်
။ဟိုတပ်မဟာ၅နဲ့တပ်မဟာသုံးအဲ့ဒီမှာကြောက်ကြောက်ကလမ်းကြောင်းမှာလည်းမြန်ဖောက်လုပ်မှုတွေထပ်မံလုပ်ဆောင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုချင်းမျိုးမှာဆက်ကြည့်နေအောင်မယ်။ဒီချောင်းရောက်အောင်မယ်ဆိုရင်တော့ဒါတွေ့ကြတာတော့ချက်ဖြစ်နေလို့ရှိသေးတယ်
KNU ကမြူရာစီယုံဟာမြန်မာဆိုရနဲ့ NCA ပြည်ရလက်မှတ်ရေးသူသားပြီမဲ့ဆက်လက်ဆွေးနွေးပွဲတွေရပ်တန့်နေတာပါအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတပ်နေရာချထားရေးတပ်လျှော့ချရေးတပ်နေမြေတပ်မှတ်ရေးအပြည့်ရနေမြေတပ်မှတ်ရေးစတဲ့သဘောတူညီချက်တွေမရှိသေးတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အဓိကပြဿနာတစ်ခုလို့လဲဘရူမန်းမန်းကပြောပါတယ်ဘာပေါ်မြင့်နဲ့တွင်မြန်မာစစ်တပ်စခန်းတွေ2020နှစ်ကုန်မှာရုပ်သိမ်းပေးဖို့ကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါလက်ရှိ KNU တပ်မ9ဘာပေါ်ခရိုင်တပ်မ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှတ်နေစဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်